COVID-19 ကာယောဂါဒဏ်ခံနေရတဲ့မြန်မာနိုင်ငံမှာ February 1ရက်တက်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ကျန်းဆင်းသွားတဲ့စီးပွားရေးတွေပြန်ပြီးကောင်းအောင်မလုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံတွင်ဘိန်းစိမ်းစိုက်ပျိုးရေးပြန်ပြီးတိုးလာနိုင်ခြေရှိတယ်လို့ UNODC မွေးဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံဟာဘိန်းမြူထုတ်တဲ့ကုန်ကျန်းဖြစ်တဲ့ဘိန်းစိမ်းထုတ်လွှတ်မှုအများဆုံးထုတ်နိုင်တဲ့နိုင်ငံဖြစ်ပြီးဒုတိယအများဆုံးထုတ်တဲ့နိုင်ငံကတော့မြန်မာနိုင်ငံဖြစ်ပါတယ်။ဒါအပြင်မြန်မာဟာဒီမူရရှိတွေကိုအရှိနဲ့အရှိတောင်အာရှနိုင်ငံအများစုအတွက်အဓိကတင်ပို့နေတဲ့နိုင်ငံလည်းဖြစ်ပါတယ်။ UNODC ရဲ့မှတ်တမ်းအရမြန်မာနိုင်ငံရဲ့ဘိန်းစိမ်းထုတ်လွှတ်မှုဟာ2014ကစပြီးတဖြည်းဖြည်းကျဆင်းလာနေပြီးပြီးခဲ့တဲ့နှစ်ကမက်ထရစ်တန်ချိန်405ပဲထုတ်တော်တာဖြစ်ပါတယ်။ဒါပေမဲ့အခုဆိုလေသမားတွေအလုပ်သမားတွေအများစုဟာအလုပ်လက်မဲ့တွေဖြစ်လာနေတာကြောင့်ဘိန်းပြန်ပြီးစိုက်ဖို့လှုပ်လာနိုင်တယ်လို့UNODC ကပြောပါတယ်။ငွေကိုလွယ်လွယ်ကူကူနဲ့ရနိုင်တဲ့ဒီဘိန်းဆိုင်ပြိုးမှုကိုဆင်းရဲနဲ့လာတဲ့ဒေသခံတွေပြန်ပြီးလှုပ်ဆောင်လာနိုင်ကြောင်း UNODC ရဲ့အရှိတောင်အာရှနဲ့ Pacific ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကပြောပါတယ်။တစ်ချိန်တည်းမှာပဲနှစ်ကုန်ချိန်ကစပြီးတရုတ်နဲ့နယ်စပ်ချင်းထိစပ်နေတဲ့ Laos နိုင်ငံမှာ Methamphetamine ထုတ်လုပ်တဲ့ဓာတ်ပစ္စည်းအမြောက်အများကိုဖမ်းဆီးရမိခဲ့ပါတယ်။ဒီဓာတ်ပစ္စည်းတွေကိုတရုတ်စစ်ရုံတွေကနေရွှေတရီကန်ကစီးချက်ဆက်ယုံတွေစီမွေးရခန်းတွေကပို့ဆောင်ပေးနေတာဖြစ်ပြီးဒီမြန်မာနယ်စပ်မှာချက်လုတဲ့မွေးရစီးတွေဟာထိုင်းကနေတဆင့်အာရှပစိဖိတ်ဒေသကိုအများဆုံးတင်ပို့နေတာဖြစ်ပါတယ်ဒီနှစ်အတွင်းမှာပဲမြန်မာဘက်ကလာတဲ့ meth amphetamine စိတ်ကြွစီတန်ပေါင်း300ကျော်ကိုဒီလမ်းကြောင်းပေါ်မှာပဲဖမ်းဆီးရမိခဲ့တာပါ